The voice တရင်စာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့ British ကိုကိုမောင်တို့ကိုတက်မတော်ဘက်ကတိုင်ကြားတာမှာဆက်သွေးရေးဥပဒေပုံမှာ66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာမဟုတ်ဘူးလို့တက်မတော်ဘက်ကဒီကနေ့တရားရုံးမှာထွက်ဆိုခဲ့ပါတယ်။တင့်လျော်တဲ့ဥပဒေနဲ့သာအရေးယူဖို့တိုင်တာဖြစ်ပြီးဒါကိုဗဟန်းမျိုးမှ yes ခန်းကနေပုံမှန်တက်ခဲ့တာဖြစ်ကြောင်းတရားရုံးကစစ်ဆေးချက်မှာပေါ်ပေါလာခဲ့ပါတယ်။ဒီကနေ့၄ချိန်မြောက်ယုံချိန်မှာဦးကျော်မင်းဆွေအတွက်အမကန်ကိုလည်းပယ်ချခံခဲ့ရတယ်လို့တရားရုံးပြောင်းစစ်ဆေးဖို့လည်းပယ်ချခံခဲ့ရပါတယ်။တရားပြန်ရှိနေတဲ့ဘက်ကတော့တရားရုံးစစ်ဆေးချက်တွေကတစ်ဖက်သက်ဖိအားပေးပြီးတော့ဥပဒေကိုမျက်ကွယ်ပြုမှုရှိတယ်လို့ဝေဖန်မှုတွေရှိနေပါတယ်ဒီသတင်းကို VOE သတင်းဌာနကအမမီခါကပြောပြပေးပါမှာခင်ဗျာ
ဒီကနေ့၄ချိန်မြောက်ယုံချိန်မှာ The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့ဗြိတိရှားကိုကိုမောင်တို့နဲ့ပတ်သက်လို့တရားပြိုင်ဖြစ်တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တပ်နယ်မှူးဒုတိယဗိုလ်မှူးကြီးလင်းထွန်းကအခုလိုထွက်ဆိုခဲ့တာဖြစ်တယ်လို့ဦးကျော်မင်းဆွေရဲ့ရှေ့နေဦးခင်မောင်မြင့်ကပြောပြသွားတာပါ
ဦးကျော်မင်းဆွေနဲ့တာရေးဆရာဗြိတိရှားကိုကိုမောင်အပေါ်မှာတိုင်ကြားခဲ့ခြင်းဒီဆက်သွေးဥပဒေပုံမှာ66ဂါကြီးအရာအရေးယူပေးပါလို့တိုင်ကြားခဲ့ခြင်းမဟုတ်ဘူးဤသေးဥပဒေတစ်ခုနဲ့အညီအရေးယူပေးပါလို့သူတိုင်ကြားခဲ့တယ်ဒါတိုင်စာကိုလည်းကျွန်တော်တို့အတည်ပြုနိုင်တယ်လို့သူကိုယ်တိုင်နှုတ်နဲ့သိခံချက်မှလည်းပဲသူက66ဂါကြီးနဲ့ပဲပုံမှန်တက်ပြီးအရေးယူပေးပါလို့တိုင်ငင်ခြင်းမဟုတ်ဘူးဒါပေါ်ပေါက်တယ်တင့်လျော်တဲ့ဥပဒေတစ်ခုခုနဲ့တိုင်မှုပဲသူကသူအရေးယူဖို့ပဲတိုင်ခဲ့တာပဟန်းမျိုးမှရေစခန်းနဲ့ကပုံမှန်တက်လိုက်တယ်ခုနမစီပြောတဲ့ပုံမှန်ပေါ့နော်ဒါကိုလည်းပဲပဟန်းမျိုးနဲ့ဥပဒေအရာကြီးကဥပဒေနဲ့ကြီးစစ်စစ်ပြီးတော့ပြင်ဆင်မှုလုပ်မပေးဘဲနဲ့တရားရုံးကို66ဂါကြီးနဲ့ဆွဲပြီးပြင်ပေးလိုက်တယ်ခုန66ဂါကြီးလို့တက်လိုက်ချင်းဒီတိုင်ကြားသူများဘက်ကတက်လိုက်တာမဟုတ်ဘဲနဲ့တရားစိုးရေးအဖွဲ့အစည်းတွေကတက်လိုက်တယ်ဆိုတာလေးကျွန်တော်တို့ဒီကြေမှာပေါ်ပေါက်ပါတယ်
ဒီလေးချိန်မြောင်ယုံချိန်မှာလဲဦးကျော်မင်းဆွေအတွက်အာမခံမရခဲ့သလိုတရားရုံးပြောင်းစစ်ဆေးဖို့တင်ပြတာမှာလဲပယ်ချခံခဲ့ရပါတယ်ဘလို့အချက်တွေကြောင့်ပယ်ချခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးတရားရုံးဘက်ကပြန်လဲပြောကြားခဲ့တာကိုဦးခင်မောင်မြင့်ကအခုလိုပြန်လဲပြောပြခဲ့ပါတယ
်ကျွန်တော်တို့ဘက်ကညီမဘယ်လိုအကြောင်းကြောင့်ဒီအာမခံကိုကန့်ွက်တာလဲရှောက်ထားနေကျွန်တော်တို့ရှောက်တာကိုဘာကြောင့်ကန့်ွက်တယ်လဲလို့နေတဲ့အခါမှာအကြောင်းပြချက်ခိုင်ခိုင်လုံလုံပြောကြနိုင်ရင်မရှိဘူးထို့သူပဲဒီဘက်ကဆွဲဆိုသူကလည်းပဲကိုယ့်ကိုစစ်ဆေးမယ်တရားရုံးပေါ့ဒီတရားရုံးတရားသူကြီးကဒီမှုကိုမှန်ကန်မျှတစွာစစ်ဆေးမယ်လို့ယုံကြည်မှစစ်ဆေးထားမှာပေါ့ဒါကိုလည်းပဲအကြောင်းပြချက်ခိုင်ခိုင်လုံလုံမေမေရရမရှိဘဲနဲ့ဟိုပယ်ချခဲ့တယ်ပေါ့ကျွန်တော်တို့ကဥပဒေရဲ့နှစ်သာရတိတိပြတ်ထန်းဥပဒေတွေရှိနေရင်ပြတ်ထန်းဥပဒေတိုင်းတိတိကျကျစီရင်ဆုံးဖြတ်ရမယ်ဆိုတဲ့မူကပြည့်ဝင်းသွားပြီးတော့တယုံတထုံတရားသူကြီးတွေဆင်ခြင်တုံတရားပေါ့ဆင်ခြင်တုံတရားကိုပဲအဓိကအပြုပြီးတော့စီရင်နေကြတဲ့အခါကျတော့စစ်ဆေးခံရသူအနေနဲ့ပေါ့နော်ဦးကျော်မင်းဆွေအနေနဲ့ကျတော့အင်မတန်နစ်နာပါတယ
်လက်ရှိဗဟန်တရားရုံးဘက်ကအမှုစစ်ဆေးမှုဟာတရားမျှတမှုမရှိဘူးလို့ရှေ့နေဦးခင်မောင်မြင့်ကတုံ့သက်ထားပါတယ်ဒီလိုတရားမျှတမှုမရှိတဲ့အတွက်အနောက်ပိုင်းခရိုင်တရားရုံးမှာတရားရုံးပြောင်းစစ်ဆေးနိုင်ဖို့ဆောင်ရွက်သွားမယ်လို့သူကပြောပါတယ်လက်ရှိဗဟန်တရားရုံးရဲ့မျှတမှုမရှိဘဲစစ်ဆေးမှုတွေနဲ့ပတ်သက်လို့သူကအခုလိုထောက်ပြဝေဖန်သွားပါတယ
်အခုလက်ရှိအနေအထားမှာတော့ကျွန်တော်တို့ဒီရုံးဟာစတင်ပြီးတော့ဒီချုပ်ရမန်စတင်ယူကြတဲ့ကဥပဒေပြဋ္ဌာန်းချက်ဖြစ်တဲ့တနည်းတန်းလို့ရုံးပိတ်ရက်မှာဂျုံးမတိုင်ရဘူးဆိုတဲ့ပြဋ္ဌာန်းချက်ကိုဆန့်ကျင်ပြီးတော့ကျွန်တော်တင်းတင်းချိုးဖောက်ပြီးတော့မှချုပ်ရမန်ပေးလိုက်တော့အဲ့ဒီကနေစပြီးဒီကနေ့အထိသူအထက်ရုံးပြတဲ့နောက်ပိုင်းခံရုံးကိုတင်ပြပြီးတော့အေးအေးယူဖို့တိုင်ကြားထားတဲ့အပေါ်မှာလည်းပဲသုံးတရားတက်ရောက်မှုရှိသလားတော့မသိဘူးပေါ့နော်ကျွန်တော်တို့ဒီဘက်ကတရားခံရဲ့အခွင့်အရေးအရာပြင်တင်လိုက်တဲ့အခွင့်အရေးအားလုံးကပယ်ချခြင်းခံရတဲ့အတွက်ဒါဟာဟိုဥပဒေအမြင်နဲ့ကြည့်ရင်တော့မှန်ကန်မျှတမှုတော့အမတန်ကင်းမဲ့နေတယ
်ဒီကနေ့တရားရုံးယုံချိန်မှာတော့သတင်းမီဒီယာသမားတွေကသတင်းသမား5ယောက်ကသာသတင်းယူခွင့်ပေးဖို့တရားရုံးဘက်ကကန့်သတ်လိုက်တာရှိခဲ့ပါတယ်။၅ချိန်မြောက်ယုံချင်းကိုလာမေဂျွန်30မှာဆက်လုပ်သွားမှာဖြစ်ပါတယ်ရှင်။